မပြည်မှာနိုင်ငံသားဖြစ်ရေးအခြေခံအခွင့်အရေးနိုင်ငံရေးစတဲ့အရေးကိစ္စတွေမှာလူမျိုးရေးဟာအဓိကဖြစ်နေတယ်လို့ဘယ်ဂျီယမ်နိုင်ငံဘရပ်ဆယ်မြို့တော်အခြေစိုက် ICG International Crisis Group ကဆိုပါတယ်။နိုဂယ်ရဲနေ့ဩဂုတ်လ28ရက်နေ့ထုတ် Ethnicity and Conflict သုံးသပ်ချက်စာရမှာဖော်ပြထားလာပါပဲ။လူမျိုးစုံနေထိုင်တဲ့တိုင်းပြည်မှာလူမျိုး135မျိုးရှိတယ်လို့ကိုလိုနီခေတ်ကစာရင်းလုပ်ထားပါတယ်။ဒီစာရင်းကိုအခုတည်းကအသိအမှတ်ပြုထားပြီးမယ်။သုံးမရနိုင်လောက်အောင်အလွန်တရာရှုပ်တွေးပြီးအဓိပ္ပာယ်ကင်းမဲ့နေတယ်လို့ဆိုပါလေ။လူမျိုးရေးကိုအဓိကထားတာဟာပြည်သူဘဝကိုအစိုက်အတောက်ဖြစ်စေတယ်လို့ဆိုပါလေ။လူမျိုးရည်ရည်အတွက်လက်နက်ကင်ကြတာမို့လက်နက်ကင်ပဋိပက္ခနဲ့လူမျိုးရေးဆက်ဆက်နေတာထင်ရှားပါတယ်တဲ့။နိုင်ငံသားဖြစ်မှုနဲ့အခွင့်အရေးခံစားမှုမှာလူမျိုးရေးကင်းရှင်းမှုလိုပါတယ်တဲ့နိုင်ငံရေးနဲ့ညီညာရေးဖြစ်စဉ်ကြောင့်လူမျိုးကွဲခြားမှုခိုင်မာသွားတာမျိုးမဖြစ်သင့်ဘူးလို့ဆိုပါတယ်ဒီကိစ္စကိုတပြီလုံးမှဆွေးနွေးပြီးခဲရခဲစေစဉ်းစားဆင်ခြင်တဲ့လို့အကြံပြုထားပါတယ
်ဥရောပအခြေဆိုင် ICG အဖွဲ့ရဲ့အမြင်ကိုပြည်တွင်းမှာဝေဖန်ရှုတ်ချမှာသိကြပါတယ်ဒါပေမဲ့မိမိမကြိုက်တာကိုဓမ္မတိထံကြကြလေးလာနိုင်ရင်အကျိုးရှိပါလေ။ဥရောပဒီမိုကရေစီခရီးကြမ်းမှာစိတ်ဓာတ်ပြောင်းလဲရေးနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဆက်ဆက်ပုံကိုတွေ့နိုင်ပါလေ။အသိဉာဏ်ကင်းမဲ့မှုနဲ့ယုံလွယ်မှုကြောင့်ပြည်သူတွေဖိနှိပ်ခံနေရတာဆိုတဲ့ဆက်ရှိရာစုဥရောပပညာရှင်တစုရဲ့သုံးသက်ချက်ဟာအခုအချိန်ထိမှန်နေတုံးပါပဲ။အတွေးခေါ်အသည့်အဆန်းနဲ့ကြံစည်တွေမပေါ်ထွက်နိုင်လို့တိုးတက်ပြောင်းလဲမှုမရှိပဲရေးသေးလို့ရပ်တန့်နေတဲ့အတွေးခေါ်ကိုနိုင်ငံသားကဘယ်လိုမြင်သလဲဆိုတာသိဖို့လိုပါတယ်။တိုင်းသားလူမျိုးများရဲ့နစ်နာချက်ကိုမဖြေရှင်းနိုင်မှုနဲ့လုံခြုံရေးမပေးနိုင်မှုဟာလက်နက်ကင်ဆောင်ရခြင်းရဲ့အခြေခံကိုဖြစ်ပေါ်စေတယ်လို့ဆိုပါတယ်။ဒါကြောင့်လူမျိုးရေးကိုအဓိကမထားတဲ့နိုင်ငံရေးနဲ့ဥပဒေရေးအရပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုတယ်လို့အကြံပေးထားပါတယ
်။တခြားရှိအခြေခံဥပဒေမှာတိုင်းသားလူမျိုးကွဲပြားမှုကိုအတိအမှတ်ပြုပြီးမဲ့အရွယ်အစားကိုလိုက်ပြီးကြီးတဲ့ဒေသကသေးတဲ့ဒေသတွေပိုးပြီးအခွင့်အရေးရတဲ့အတွက်တိုင်းသားအချင်းချင်းပြန်ဆိုင်အောင်ဖန်တီးသလိုဖြစ်နေပါတယ်။မချေနှက်တဲ့တိုင်းသားဟာလက်နဲ့ကင်တဲ့ဤကိုသုံးနေတုံးပါပဲ။နိုင်ငံရေးအာဏာလုပ်ကြီးအုပ်ထားတဲ့မြန်မာကိုမယုံလို့လက်နဲ့ကင်တိုင်းသားတွေပေါ်ပေါက်လာပါတယ်။2017ကဒီမိုကရေစီပြုရင်ရေးဟာတိုင်းရင်းသားတွေကျင့်တဲ့လောက်စရာမရှိပါဘူး။နိုင်ငံသူနိုင်ငံသားအားလုံးအကျုံးဝင်တဲ့အမျိုးသားပုံရိပ်အသွင်သဏ္ဍာန်ကိုဖော်နိုင်စွာမရှိသလောက်ဖြစ်နေပါသေး။ရှမ်းပြည်နယ်မြောက်ပိုင်းကတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဟာလူမျိုးရေးစိတ်ဓာတ်ကြောင့်ပေါ်ပေါက်လာတဲ့အုပ်စုတွေဖြစ်ပါသေး
။လူမျိုးအခြေခံတဲ့ပဋိပက္ခသက်ဆိုးမရှိဖို့ပြုပြင်ပြောင်းလဲဖြစ်စဉ်မှာအခွင့်အလမ်းပွင့်လာပေမဲ့ပြုပြင်ရေးလုပ်တော့မှလူမျိုးရေးဝါဒရှင်သန်ကြီးထွားလာပါတယ်။နိုင်ငံရေးစီးပွားရေးနိုင်ငံသားဖြစ်ရေးလူအခွင့်ရေးနဲ့လက်နက်ကင်ပဋိပက္ခမှာလူမျိုးရေးဟာပိုပြီးအဓိကကျလာတာကိုတွေ့ရပါတယ်။ရခိုင်ပြည်နယ်မှာရခိုင်လက်နက်ကင်တပ်ပေါ်ထွက်လာတာဟာရွေးကောက်ပွဲစနစ်ရဲ့အားနည်းချက်နဲ့ရခိုင်အမျိုးသားရေးစိတ်ဓာတ်ကိုပြသတာဖြစ်တယ်လို့ ICG အဖွဲ့ကသုံးသပ်ပါတယ်။ရခိုင်တပ်နဲ့အစိုးရတပ်ကြားပိတ်မိနေသူတွေဟာဘယ်သူအားကိုးရမှန်းမသိဖြစ်လာကြပါလေဒီလိုအခြေအနေမှာမိမိလုံခြုံရေးအတွက်လက်နက်ကင်အုပ်စုဖွဲ့စည်းတာကိုမျက်မှောက်ခင့်မှာမကြာခဏတွေ့ရပါလေဒါကြောင့်လူမျိုးနဲ့ပတ်သက်တဲ့အမြင်ကိုပြောင်းလဲဖို့လိုတယ်လို့ ICG အဖွဲ့ကဆိုပါလေ
စစ်အာဏာသိမ်းပြီးနောက်ပိုင်း NUG အမျိုးသားညီညွတ်ရေးအစိုးရပေါ်ထွက်လာတာဟာလူမျိုးရေးပြဿနာကိုကင်တွယ်ဖို့အခွင့်အလမ်းပွင့်သွားနိုင်ပါတယ်အမျိုးဘာသာသာသနာဆိုတဲ့အမျိုးသားရေးဝါဒကိုအစိုးရအဆက်ဆက်ကအကောင့်တွေပေါ်ဖို့ကြိုးပမ်းတာကြောင့်အနည်း90ကျော်ပြည်တွင်းစစ်ဖြစ်နေတာလို့ NUG ကဆိုပါတယ်ပြည်တွင်းစစ်ကိုအဆုံးသတ်ပြီးတိုင်းရင်းသားအားလုံးငြိမ်းချမ်းစွာရှင်တွဲနေထိုင်တဲ့ပြည်ထောင်စုကိုတည်ထောင်လို့ရင်အမျိုးဘာသာသာသနာကိုအခြေခံတဲ့အမျိုးသားရေးဝါဒကိုစွန့်လွှတ်ရပါလိမ့်မယ်ဒါမှသာတိုင်းရင်းသားအားလုံးလူလားနေတဲ့ Federal Democracy ပြည်ထောင်စုကိုတီထောင်နိုင်လိမ့်မယ်လို့ NUG ကယူဆပါတယ်စစ်အာဏာသိမ်းမှုကြောင့်အရင်ကရှိခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အမျိုးသားညီညွတ်ရေးအစိုးရရဲ့ဒ PDF PDF ကာဝေးတက်တွေမဟာမိတ်အဖြစ်ပူးတွဲလှုပ်ရှားနေတာဖက်ဒရယ်ပြည်ထောင်စုတပ်မတော်ပေါ်တွန်းမယ်အလားအလာဖြစ်ကြောင်းဖက်ဒရယ်ပြည်ထောင်စုရေးရာဝန်ကြီးဌာနကထုတ်တဲ့ဖက်ဒရယ်စာဆောင်မှာအကျေတဝင့်ဆွေးနွေးထားပါတယ်စစ်တပ်ကလူမျိုးရေးဝါဒကျင့်သုံးလို့တိုင်းရင်းသားကလူမျိုးရေးဝါဒနဲ့တုံ့ပြန်နေတာကိုဖက်ဒရယ်စနစ်ကဖြေရှင်းနိုင်တယ်လို့အမျိုးသားညီညွတ်ရေးအစိုးရကယုံကြည်ကြောင်းဖော်ပြထားပါတယ်ခင်ဗျာ